Democracy နဲ့ Federal စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ထောက်ပံ့ညီညွတ်ရေးအကျိုးညီနိုင်ဆွေးနွေးပွဲတွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားထားတဲ့အပေါ် NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တဖွဲ့ချင်းဆုံးဖြတ်တုံ့ပြန်သွားကြမှာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အများစုကတော့ဆွေးနွေးပွဲတက်ရေးမတက်ရေးဆိုတာကိုအဖွဲ့တွင်ညှိနှိုင်းနေကြဆဲဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မတ်စုံမောင်ကပြောပြပေးပါမယ်ခင်ဗျာ။
အကြမ်းဖက်အဖွဲ့ဖြစ်နေကြညာထားတဲ့အဖွဲ့တွေကနေလွှဲလို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုအပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့စည်းတွေသာမကမထိုးရသေးတဲ့အဖွဲ့တွေပါထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ပါလို့စစ်ကောင်စီဘက်ကဖေဖော်ဝါရီလ6ရက်နေ့ကကြေညာချက်ထုတ်ဖိတ်ခေါ်ထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ကြာရောက်မဲ့စိန်ရတုအထိမ်းမှတ်ပြည်ထောင်စုနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားတဲ့တစ်ချိန်တည်းမှာပဲထာဝရငြိမ်းချမ်းရေးဆွေးနွေးကြဖို့ကိုပါဖိတ်ခေါ်တာဖြစ်ပါတယ်။ဒီဖိတ်ခေါ်ချက်ကြောင့် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်။စစ်ကောင်စီဖိတ်ခေါ်တဲ့ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေတက်မတက်ဆိုတဲ့ကိစ္စကိုဆွေးနွေးခဲ့ကြတာပါ။စစ်ကောင်စီရဲ့ဖိတ်ကြားချက်ကို PPSD အဖွဲ့အနေနဲ့မဆုံးဖြတ်ပဲအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တစ်ခုချင်းစီကဆုံးဖြတ်ကြဖို့ဆွေးနွေးဖြစ်ခဲ့တယ်လို့ PPSD ယာယီအလုပ်အဖွဲ့ဝင်ဗိုလ်မှူးကြီးခေါ်ဦးကာက VOA ကိုပြောပါတယ
်ဒီဖိတ်ပုံဖိတ်နေရတာ NCA လက်မှတ်ထိုးတာပဲအဖွဲ့ကြီးများလို့ဖိတ်တာပဲဒါဆိုတော့အဖွဲ့ကြီးတစ်ဖွဲ့ချင်းကိုဖိတ်တဲ့သဘောမျိုးပါဗျာအဲ့ဒါနောက်ပြီးတော့ကျွန်တော်တို့ကဒီနေ့အရေးပေါ်ဥဆောင်ကုန်ပြီးဖွဲ့စည်းဒီနေ့ထိုင်တော့အဲ့ဒါကိုဒီရရှိနေတဲ့မဆုံးဖြတ်ပေါ်နဲ့တစ်ဖက်ချင်းဟိုမိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပဲလိုက်ကြပါလို့တော့ဆုံးဖြတ်ချက်ချလိုက်တယ်အဲ့ဒါအဲ့ဒီလိုပဲတစ်ဖက်ချင်းကလူသွားမလားမသွားလားဆက်ကိုဆုံးဖြတ်ပါက
ပေါ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကာကတော့သူတို့အဖွဲ့အနေနဲ့သွားတင်တယ်လို့အကြံပြုထားကြောင်းအခုလိုပြောပါတယ
် PNLO ကတော့ကျွန်တော်တော့ဟိုပုဂ္ဂိုလ်ကခွန်ဒီဝင်တော့ပြောတာပါဆရာကပြင်ပါတယ်ဆိုပြီးတော့ကျွန်တော်ပြန်လည်းလိုကတော့ဘေဟိုကဒီတောင်ကြီးပတ်ဝန်းကျင်မှာဆိုတော့တကယ်ဆုံးပြတာကျွန်တော်မသိသေးဘူးလ
ားစစ်ကောင်စီရဲ့စိန်ရတုပြည်တော်စုနဲ့အခမ်းအနားနဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲကိုတက်မတက်ဆိုတာမဆုံးဖြတ်ရသေးပါဘူးလို့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်စာဖတ်တာတော့တွေ့တယ်ခင်ဗျာဒါပေမဲ့ကျွန်တော်တောင်းမှန်တော့ကျွန်တော်တော့ဒီရှင်းပြတာမရှိသေးဘူး
မွန်ပြည်သက်ပါတီ NMSP ကတော့ဆွေးနွေးနေသေးပါပဲလို့အဖွဲ့ရဲ့ဒုက္ခနိုင်အောင်မငေးကပြောပါတယ
်ဒီလိုအခြေအနေပတ်သက်ပြီးတော့အခုကျွန်တော်တို့စီးစီးမှာဆွေးနွေးနေတော့မကြဘူးစီးပြီးထိုင်နေတော့မှဖြစ်တယ်နော်ဒါကြောင့်ဖွဲ့စည်းတဲ့ရဲ့တန်တူးချက်တွေစောင့်ခံနေရင်းနဲ့အခုတက်တဲ့ချက်ချင်းမှုညီအောင်ပေါ့နော်ကျန်တာဆွေးနွေးနေကြတာပေါ့နော်
ကရင်လက်နက်ကိုင်ဖွဲ့ KNU ကိုဆက်သွဲရမှာတော့ဆက်သွဲလို့မရခဲ့ပါဘူး UWSA ဝါအဖွဲ့ပြောခွင့်ရသူကတော့ဌာနချုပ်ကသဘောထားထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်ရခိုင်မျိုးသားအဖွဲ့ချုပ် ULAA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုခကသူတို့မဟာမိတ်တွေကြားမှာဆွေးနွေးတာမရှိသေးတဲ့အတွက်မှတ်ချက်မပေးနိုင်သေးကြောင်းပြောပါတယ
်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီကိုတရားဝင်ဟိုဆက်သွဲလာတာတော့မရှိသေးဘူးဗျဟိုနောက်တစ်ချက်ကတော့ဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမဟာမိတ်ညီနောင်အဖွဲ့အစည်းတွေကြားထဲမှာလည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးတာမလုပ်ရသေးဘူးဟိုဒါကြောင့်မို့လို့ဟိုလိုးလိုးဆင်မှာတော့ဘာမှမှတ်ရှိပေးစရာမရှိသေးဘူးပ
ြစစ်ကောင်စီတပ်တွေနဲ့အေအေတပ်ဖွဲ့တို့ကြားအခုရပိုင်းတွေမှာရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ KIA ကချင်လူမျိုးရေးတပ်နဲ့ PSLF တအောင်ပလောင်အဖွဲ့ရဲ့သဘောထားကိုတည်နိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး PSLF TNLA ရဲ့အထွေထွေအတွေ့အမှုဗိုလ်မှူးချုပ်တာဖုံးကျော်ကတော့ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်မတော် AA တအောင်တပ်မတော် TLNA နဲ့ကိုးကန့်တပ်မတော် MMDA တို့တက်ရောက်မှာမဟုတ်ကြောင်းရွှေဖီမြေသတင်းဌာနကိုပြောကြားထားတာကိုသတင်းမှာကိုးကားဖော်ပြပါတယ်2022ခုနှစ်အောက်တိုဘာလတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့ NCA လက်မှတ်ထိုးမှု6နှစ်ပြည့်အခမ်းအနားတုန်းကတော့ NCA လက်မှတ်ထိုးဆက်ပွဲအနက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KUN KNLAPC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တက်ရောက်ခဲ့ပြီးမွန်ပြည်သက်ပါတီ NMSP ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PLN လိုနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့အွန်လိုင်းကနေတက်ရောက်ခဲ့ပါတယ် မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့20ရှိပါတယ်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာတော့ဒေသအနှံ့မှာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်နေကြတာပါစစ်ကောင်စီဘက်က PDF အဖွဲ့တွေကိုတော့အကြမ်းဖက်အဖွဲ့တွေဖြစ်နေကြေညာထားပါတယ်ရှင်